နှစ်နိုင်ငံသဘောတူညီမှုနဲ့လာတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေလက်ရှိဖမ်းဆီးထောင်ချခံနေရတာနဲ့ပတ်သက်လို့အလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုသေချာသိရှိဖို့လိုတဲ့အကြောင်းကိုထိုင်းနိုင်ငံရောက်အလုပ်သမားတွေကိုကူညီပေးနေတဲ့ရှင်းတွေတွေကပြောဆိုလိုက်ပါတယ်။အကြောင်းစုံကိုထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။မကြသေးခင်ကပဲထိုင်းနိုင်ငံထဲမှာထောင်ဒဏ်48ရက်ကြက်ခံခဲ့ရပြီးနေရရင်းကိုပြန်ပို့ခံရတော့မယ်။တရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ကအလုပ်သမားတွေတင်ပို့နေတဲ့ကုမ္ပဏီတွေအနေနဲ့ပါဒီလိုမျိုးထပ်မဖြစ်အောင်အကာအကွယ်ပေးဖို့လိုအပ်တယ်ဆိုပြီးရှေ့ပြောင်းလုပ်သမားတွေအရေးလှုပ်ဆောင်နေတဲ့ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်မြန်မာမကြီးကဒီကိစ္စနဲ့ပတ်သက်လို့အလုပ်သမားတိုင်းရာကြီးဦးမိုးအောင်ခိုင်နဲ့ဦးအောင်ကိုတန်းတို့ဝူပဲဆွဲပြီးတော့ခိုင်စေပါတယ်မြန်မာအလုပ်သမားအရာရှိတွေဒီမြန်မာနိုင်ငံသားအလုပ်သမားကိုကာကွယ်စောင့်ရှောက်အောင်တာဝန်ကသူတို့မှရှိတာပါဒီလိုကုညီဘုကိစ္စကိုတာမတ်ကြီးကနေလုံသမတန်ရာရှိကိုကြုံကြားတယ်လို့တော့အငယ်သိရပါတယ်။အဲ့လိုသိရတဲ့အပေါ်မှာနောက်ဆုံးမှာထိရောက်မှုမရှိခဲ့ဘူးဆိုတဲ့အခြေအနေကြောင့်ဒီကလေးတွေက1048ရက်ကြာသွားကြတာပါ။မြန်မာလုံသမနဲ့ပတ်သက်တဲ့ဥပဒေနားလည်တဲ့အေဂျင့်တွေဟာဒီလိုကုလုံသား MOU တွေဖြစ်လာတဲ့ကိစ္စတွေကိုပါဝင်ကူညီပြီးတော့တကယ်လို့ဆောင်ရွက်ပေးမယ်ဆိုရင်ဒါတဲ့ကမ္ဘာကြီးလုပ်ငန်းစဉ်ဟာလည်းအချင်းပြေးသွားနိုင်ပါတယ်။ဒါလေးတွေဟာပြုမြင်ပြောင်းလဲရမယ့်အချက်ကလေးတွေပါ။
အလုသမားတွေဖမ်းဆီးခံရတဲ့ဖြစ်ဟာထိုင်းဥပဒေအရလုဆောင်တာဖြစ်လို့အလုသမားကအလုရှင်မှာအပြစ်ရှိတယ်လို့လည်းဆိုပါတယ
်အလုလုံနေတာနှစ်နှစ်ကျော်ဖြစ်ပြီမယ်လေဆရောက်တဲ့ကဝဘာမင်းလုဖို့ဆိုပြီးတော့ဒီအလုသမားတွေချီကအလုရှင်ကငွေဖြတ်ထားတာဟာ1500တိရှိနေပါအဲ့လိုရေပေါင်း30တိလုပ်ပေးမယ်ဆိုရင်အတိုင်းသုတ်ပေးခြင်းပြဿနာမရှိပါဘူးအခုကအဲ့လိုလုမပေးဘဲနဲ့ငွေသာဖြတ်ထားပြီးတော့ဝဘာမင်းမရှိတဲ့အချိန်မှာဝင်ဖမ်းတဲ့ခံမှာလို့ထောင်ကြရတာပါနိုင်ငံသားများအလုပ်လုပ်ကြတဲ့ဥပဒေနဲ့ကြည့်မယ်ဆိုရင်မြန်မာ၊လာအို၊ကမ္ဘောဒီးယားလူမျိုးတွေဟာသူ့နိုင်ငံမှာရှိတဲ့နိုင်ငံသားဥပဒေကိုချိုးဖောက်ခဲ့ရင်ပြည်ထောင်ချခံရတာဆိုတာသတ်မှတ်ထားတာတွေရှိပါတယ်။ပုံမှန်20တိကိုကြည့်မယ်ဆိုရင်အလုပ်သမားဖြစ်သူဟာအလုပ်လုပ်တဲ့နေရာမဟုတ်ဘဲအခြားနေရာကိုလုပ်ချင်ဆို၎င်းဒါမှမဟုတ်ချင်လဲအလုပ်ယုံရွှေ့ပြောင်းပြီးတော့လုပ်ချင်တော့၎င်းအကြောင်းပြီးတော့လုပ်ပြီးတော့မှဝတ်ပါမည်မရှိဘူးဆိုရင်သူကထောင်တလသို့မဟုတ်ဒဏ်ငွေ2000ဒါမှမဟုတ်ရှင်လေအဲ့ပြည်တံတစ်ခုလုံးခံရမယ်ဆိုတာရှိပါတယ်။ပုံမှန်20နှစ်မှာကြည့်မယ်ဆိုရင်အလုရှင်ဆိုတဲ့လူကလည်းအလုသမားလက်မှတ်မရှိဘူး။ဒါမှမဟုတ်ရှင်အလုပုံစံမှာပါဝင်တဲ့အတိုင်းအလုကိုမခိုင်းစေတာမျိုးအလုလောက်ကင်တာကိုဒီအလုရှင်မှာရှိတယ်ဆိုရင်ထောင်နန်း3နှစ်နဲ့ဒဏ်ငွေ6000နှစ်ခုစလုံးပြည်တံပေးနိုင်တယ်ဆိုတဲ့ဥပဒေတရားပြတာရှိပါတယ်။အခုကြက်ခံလိုက်ရတဲ့ကလီ34ယောက်ကထောင်နန်း48ရက်ကြာခံပေမဲ့အလုရှင်ကိုအရေးယူဆောင်ရွက်မှုဆိုတာအငယ်တို့မကြားသိကြရပါဘူ
း။ဒါပေမဲ့ထိုင်းဥပဒေအရဆိုရင်အလုရှင်ဟာအလုသမားတွေကိုတလအတွင်းမှာအလုလုခွင့်လက်မှတ်တွေလုပ်ပေးရမှာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်
။ရက်ပေါင်း30အတွင်းမှာဝါပါမီခေါ်တဲ့အလုလုခွင့်စာရွက်ကိုလုပ်ပေးထားပြီးတော့ဒီအလုသမားကိုပေးထားရမယ်ဆိုတဲ့ဥပဒေရရှိနေပြီးသားပါ
။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့စည်းရင်းစရာအရမြန်မာရှေ့ပြောင်းလုပ်သမား၄သန်းလောက်ရှိနေတာကြောင့်ဝေကုန်ခံပြီးအလုလာလုကြတဲ့အလုသမားတွေဟာမကြခင်မှာနေရာရင်းကိုပြန်ပို့ခံရတော့မယ့်ကိစ္စဟာမဖြစ်တဲ့အကြောင်းဒီကိစ္စကိုတာဝန်ရှိသူတွေအနေနဲ့တေချာစဉ်းစားသုံးသပ်ဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်